စကိုင်းတိုင်းရင်းမပင်မြို့နယ်ကြေးရွာတွေမှာမြန်မာစစ်တပ်ရဲ့စစ်ရဟတ်ရင်တွေပြန်ဝင်နေတဲ့အတွက်ဒေသခံစစ်ဘေးရှောင်တွေစိုးရိမ်ထိတ်လန့်ပြီးနေရပ်မပြန်ရဲကြတဲ့အကြောင်းစစ်ဘေးရှောင်ဒုက္ခဒေသရင်းနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်ကမ်ဘလူမြို့နယ်တောင်ကြားမှာလည်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကြေးရွာ22ပါးကဒေသခံတောင်းတဲ့ချီထွက် ကျေးရွာတဝိုက်မြန်မာစစ်တပ်ဘက်ကစစ်ရဟတ်ရင်6ဆင်းနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောထားပါတယ်။ကျေးရွာပပတ်လယ်မှာစစ်တပ်တွေတပ်ဖြန့်ချထားတဲ့အကြောင်းလည်းပြောပါတယ်။ဒီခြေအနေတွေကြောင့်ကျေးရွာတော်တော်များများကထောင်ထဲချတဲ့ဒေသခံတွေပြင်ဆင်ချိန်မရပဲထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ပြေးဒုက္ခသည်တွေအခြေအနေရင်းမောင်းတိုင်းရွာကန်ကိုဘိုဝင်းကအခုလိုပြောပါတယ
်။ဒေသခံအလုံးကတော့ကျန်လျောက်ချီခြင်းတော့ရှိသေးဘူး။ဘာလို့လဲဆိုတော့ဒီနေ့လာမယ်မနေ့လာမယ်အဲ့လိုဒီပြီးခဲ့တဲ့ဘက်ကဟိုရဲရင်အဲ့လိုမျိုးအကြောင်းမဲ့လာတဲ့ပုံစံမျိုးဆိုတော့အားလုံးတချို့လည်းဒီအိုးဘာညာစုံခွန်ပြီးတော့ပန်ရှောင်းနေကြတယ်အဲ့လိုကြည့်တယ်အားလုံးတော့ပြန်လည်းမရောက်ရှိသေးပါဘူးသုံးကျွတချို့လည်းရှိပါတယ်သုံးကျွတချို့ရောပေါ့အဲ့လိုမျိုးပေါ့တော့ဘက်ကတော့ပြန်မရောက်ဘူ
းပြီးခဲ့တဲ့အော်တိုဘာ17ရက်တုန်းကရင်းမာပင်မြို့နယ်ရင်းမောင်းတိုင်းကြေးရွာကိုဒေသခံ PDF ဖွဲ့ရိရောက်ရှိတဲ့ဆိုတဲ့သတင်းကြောင့်မြန်မာစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပြီး PDF တပ်ဖွဲ့ဝင်အပါအဝင်အရဲသားတချို့ထိခိုက်ဒေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်ဒေဆုံးခဲ့ရတဲ့အရေးတွက်နဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အလားတူပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့ကလည်းကျေးရွာတွေကိုစစ်ရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးစစ်တပ်ကကျေးရွာတွေမှာတက်ဆွဲခဲ့ပါတယ်။စစ်တပ်ပြန်လည်ထွက်ခွာပြီးတဲ့နောက်ရွှေလန်ကျေးရွာမှာဒေသခံကောက်ဝေးတပ်ဖွဲ့တွေပါဝင်အရဲသားတချို့တေဆုံးခဲ့ပြီးဒါကြောင့်စစ်ရဟတ်ရင်အတန်းကြားတာနဲ့ဒေသခံတွေတုံ့လှုပ်ခြောက်ခြားနေတယ်လို့ကိုပိုဝင်းကပြောပါတယ
်။အလုံးကခုပို့ရအင်ဂျန်ကတ်နေရာမှာနေနေမှာစော်လုံးကြောက်ရတဲ့အပိုင်းနေတီစော်လုံးလေးကိုဆွေးနေကြတယ်။အဲဒီလိုအတန်းကြားတာနဲ့ကြောင်မလာပဲတောင်မှပြီးမှလည်းမရှိဘူး။အလုံးဆွေးနေခင်းနေတာများပါလို့ရန်နေမှာကြားရလို့လူတွေပြီးအတော်လေးကြောက်လန့်နေကြတယ်
ကပ်လူမျိုးနယ်မှာတော့အောက်တိုဘာ22ရက်နေ့ကလေးကဝင်ရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ကြောင့်ဒေသခံတောင်းနဲ့ချီထွက်ပြေးနေကြတဲ့အကြောင်းကပ်လူဒေသခံတွေကပြောပါတယ်။ဒီဒေသခံတွေဟာအခုချိန်ထိကျေးရွာတွေကိုပြန်မဝင်နိုင်ကြသေးသလိုစစ်ပေးရှောင်နေရတာ10ရက်လောက်ရှိလာပြီးဖြစ်တာကြောင့်ရိတ်ခါနဲ့ဆေးဝါးတွေလိုအပ်နေကြတယ်လို့ဒေသခံရွာသားတို့ကပြောပါတယ်။
လူကြီးတွေလည်းများတယ်။အဲ့ချိန်မှာကျမကြီးဖောက်လာတော့ဆေးကမတက်နိုင်တော့ဘူးဗျ။အဲ့တော့ကျွန်တော်ကမျိုးတွေကိုလည်းတွားပြီးတော့ဥစားလို့မရဘူးပြည်မျိုးပဲဒီဟိုတွားရင်အကုန်ဖမ်းဆီးပြီးတော့ဒီတော့ဖမ်းဆီးထားလိုက်တော့တာပဲရိုင်းနှက်ပြီးတော့ဖမ်းဆီးထားလိုက်တာပဲဟိုအဲ့အတွက်တော့ကျွန်တော်တို့ကမျိုးတွေပဲလည်းတွားလို့မရတော့အဲတော့မှပဲဒီတိုင်းနဲ့ကျွန်တော်တို့ဒါဖြစ်တယ်လို့လေးနဲ့ဒီတော့ထဲမှာရှောင်ဆင်းနေပဲတန်းလေးပဲပြီးဆိုင်နေရတာပဲ
ကြေးရွာနေနေမိရှို့ဖြက်စီးခံရတဲ့အချိန်အဝတ်စားတွေစောင်းနေပါမသွားတဲ့အတွက်စောင်းနေအတွက်လိုအပ်တာတွေလုံလုံလောက်လောက်မရှိပဲရာသီကူးပြောင်းမှာဖျားနာတာတွေများလာတယ်လို့လည်းဒေသခံတို့ကဆိုပါတယ
်အေးနေပါရင်နွေးတဲ့တွေလည်းအတူတူဝတ်နေရတော့တာကညဆင်းတော့အတော်ချမ်းပါနေရတိုက်မိုးကကြာအဲ့ဒါမျိုးဆိုတော့ဒီလိုဒီကျမကြီးတို့ကလည်းအတော်နဲ့တက်တာမှုမရှိသေးဘူးပါလာတဲ့လူလေးတွေကတော့ညှပ်တာပြီးတော့နေကောင်းတဲ့လူတွေကတော့ညှပ်တာပေးပါလေ။ကျန်တဲ့အနေထားကတော့ရွာတွေမှာအိမ်ကြီးအကုန်လုံးမီးရှို့တဲ့အတွက်ကြောင့်ဝေစားပါများမစားလိုအပ်တာပါဝေစားမစားအကုန်လုံးမီးရဲပါလားဆိုလို့ဆိုတော့ဒုက္ခရောက်တာကတတိယဦးတွေမသွားနိုင်မလာတဲ့လူတွေပြီးကြကလေးတငယ်တွေရာသီဥတုအကြောင်းနဲ့ကြောင့်ပြားနာနေရတယ်ကြာအဲ့ဒါတွေပါ
နေမြေရှင်းလင်းထိုးစစ်အရှိန်မြင့်လာတာနဲ့မြှစကိုင်းတိုင်းတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ပေးရှောင်ရေးအတွက်လည်းပိုးပြီးတိုးလာနေတာပါပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲထားပါတယ်စစ်ကောင်စီဘက်ကထိုးစစ်တွင်အရသားတွေရဲ့နေအိမ်တွေကိုမီးရှို့တာမလုပ်ဘူးလို့ပြောဆိုထားပါတယ်ကျေးရွာတွေမှာနေအိမ်တွေမီးလောင်တဲ့တည်နေမှာကြခဏထွက်ပေါ်လေးရှိပြီးရာသီဥတုအကူပြောင်းမှာအေးအေးထန်ကြောင်းစစ်ပေးရှောင်တွေနေထိုင်အခက်အခဲတွေတွေ့နေရပြီးကျန်းမာရေးထိခိုက်တဲ့အကြောင်းလဲဒေသခံတွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါတယ်